ကာကွယ်ရေးနဲ့လုံခြုံရေးပစ္စည်းတွေထုတ်လုပ်တဲ့ဆွီဒင်ကုမ္ပဏီစပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာအိန္ဒိယကုမ္ပဏီတစ်ခုကနေတဆင့်ဒီမြန်မာစစ်တပ်စီကိုရောက်ရှိနေတယ်ဆိုပြီးတော့ Justice for Myanmar အဖွဲ့ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ဝေဖန်ခံနေရတဲ့အချိန်မှာပဲဒီမြန်မာစစ်တပ်ကိုအိန္ဒိယကုမ္ပဏီတစ်ခုကစစ်သုံးပစ္စည်းတွေရောင်းချပေးနေတဲ့အပေါ်မှာမြန်မာအရက်ဖက်အဖွဲ့တွေကဝေဖန်လိုက်တာပါရန်ကုန်ကနေပေးပို့လာတဲ့သတင်းကိုကိုဝင်းခမ်းမောင်ပြပြပေးပါမယ်ရှင်
ဆွီဒင်နိုင်ငံအခြေစိုက်ဆပ်ကုမ္ပဏီထုတ်ဖောက်ခွဲပစ္စည်းတွေမှာတုံးတဲ့ချိန်ကိုက်စနစ်ပါအစစ်မြင့်စနက်တန်တွေကိုအိန္ဒိယနိုင်ငံက Santi Metal Craft ကုမ္ပဏီကမြန်မာလက်နက်ပွဲစားကုမ္ပဏီ Creative Exploration ကိုရောင်းခဲ့တယ်လို့ Justice for Myanmar အဖွဲ့ကပြောကြားလိုက်ပါတယ်မြန်မာကုမ္ပဏီ Creative Exploration ဟာမြန်မာရဲတပ်ဖွဲ့အတွက်အဓိကပစ္စည်းတင်သွင်းပေးတဲ့ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်လက်နက်ပွဲစားကုမ္ပဏီလည်းဖြစ်တယ်လို့ Justice for Myanmar ကဩဂုတ်လ15ရက်နေ့ကထုတ်ပြန်လိုက်တာပါဒေါ်လာ 2,800 ကျော်ဘူတန်ဖိုးရှိတဲ့စနက်တန် 3,000 ကို Santi Metal Craft ကုမ္ပဏီကအခုနှစ်မတ်လ25ရက်ကတင်ပို့ခဲ့တယ်လို့ Justice for Myanmar ကထုတ်ပြန်ချက်မှာပြောထားတာပါ။ရောင်းချလိုက်တဲ့လက်နက်ခဲရဲတွေကဂျနီဘာပြည်ညင်ကိုချိုးပေါက်တယ်လို့မှန်းဆနိုင်တဲ့အခြေအနေမှာစစ်လက်နက်တွေကိုလွှဲပြောင်းရောင်းချခြင်းမလုပ်ဖို့လူ့အခွင့်အရေးဥပဒေတွေကိုအိန္ဒိယနိုင်ငံကလိုက်နာဖို့တာဝန်ရှိတယ်လို့ Justice for Myanmar ကပြောလိုက်တာပါ။မြန်မာစစ်တပ်ရဲ့လူခွေချိုးပေါက်တာတွေကိုကန့်ကွက်ဖို့စစ်ကောင်စီကိုအတိအမှတ်မပြုဖို့မြန်မာအရက်ဖက်အဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုနေတဲ့ကြားကပဲအခုလိုကိစ္စတွေရှိနေတာပါအိန္ဒိယအစိုးရမှာလက်ရှိအချိန်ထိမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်အောင်ဆက်ပြီးထိန်းသိမ်းနေတဲ့အနေအထားဖြစ်တယ်လို့အိန္ဒိယခြေဆိုင်မြန်မာအရက်ဖက်အဖွဲ့အိန္ဒိယ for မြန်မာရဲ့တာဝန်ခံဆလိုင်းဒိုခါက VOA ကိုပြောပါတယ်မြန်မာအဖွဲ့အစည်းတွေကဒီလိုလားတူကိစ္စတွေကိုတောက်လျှောက်ကန့်ကွက်နေတဲ့ကြားကပဲအိန္ဒိယအစိုးရကမတိဘာသာနေတဲ့သဘောရှိနေတယ်လို့သူကပြောပါတယ်
။အိန္ဒိယနိုင်ငံမှာနိုင်ငံရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ဆိုရင်ဒီကိစ္စကိုတောက်လျှောက်လေကန့်ကွက်တဲ့စုံစမ်းမေးမြန်းချင်းခံရတဲ့အထီကိုကျွန်တော်တို့ကန့်ကွက်တဲ့ဆိုတော့ဒီ Justice for Myanmar ကနေထုတ်ပြန်ထားတဲ့အချက်ကိုလည်းကျွန်တော်တို့ဒီအိန္ဒိယနိုင်ငံ CBI ကိုကျွန်တော်တို့ဒီပို့ထားပြီးတော့မှဒီကိစ္စကိုတိထားတာရှိလားဆိုပြီးတော့မှကျွန်တော်တို့ဒီအမေးမြန်းမှုကိုလည်းလုပ်ထားတယ်ဆိုတော့ဒီ CBI ရတာဝန်ရှိသူတချို့ကလည်းကျွန်တော်တို့ဒီအပေါ်ကိုမေးမေးကြည့်လိုက်ပါမယ်စုံစမ်းကြည့်ပါမယ်ဆိုတဲ့ဟာမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့ဒီချုပ်ပြောရရင်တော့အိန္ဒိယကတော့တိမတိပေးနေတော့မနေဘူးတိတယ်သို့တော်လည်းဒီမတိတလို့တော့နေရလိမ့်မယ်ဒီလိုအနေထားမှအိန္ဒိယကရှိနေတဲ့သဘောရှိတယ်
အိန္ဒိယဘူအစိုးရကမြန်မာစစ်ကောင်စီနဲ့နီနီကပ်ကပ်ဆက်ဆံရေးရှိနေပေမဲ့မြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေကိုတဖက်လမ်းကအကာအကွယ်ပေးနေတဲ့အိန္ဒိယမီဇိုရန်ပြည်နယ်အစိုးရရဲ့သဘောထားကိုတော့မြန်မာအရက်ဖက်အဖွဲ့တွေကကြိုဆိုကြပါတယ်။အလားတူပဲအိန္ဒိယဘူအစိုးရကိုလည်းမြန်မာအရေးမှာလက်လျူမရှုဖို့တိုက်တွန်းချင်တယ်လို့ဒီမိုကရေစီကိုကူညီကြသူများကိုရဲ့ HPT တီထောင်သူကိုစိုးဝင်းဆွေက VOA ကိုပြောပါတယ်။
လက်ရှိစစ်ကောင်စီနဲ့ဒေလီအစိုးရနဲ့နင်းနီကက်ကက်ဆက်ဆံနေတယ်ဆိုတာတွေကျွန်တော်တို့သိရတဲ့အခါကျတော့ဒါကျွန်တော်တို့အများကြီးတော့စိတ်မကောင်းဖြစ်တာပေါ့အဲဒါမှမဟုတ်ဟိုအဝေးကလူတွေကောင်းတယ်ဆိုတာကဒီအိမ်နီးချင်းတွေစိုးတာလောက်ပဲရှိသေးတယ်ဆိုတော့စကားရှိတယ်ဗျာเนาะအဲ့တိုင်းပဲပေါ့เนาะဘလို့ပဲဖြစ်ဖြစ်တော့ကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေကတော့တော့ဒဏ်တော့ခံရတာပဲလေအခုဆိုရင်လည်းဒါဒေလီအစိုးရကဒီလိုမျိုးအာဘော်ရှိပေမဲ့ကျွန်တော်တို့နဲ့ဒါနယ်နိမိတ်ထိစပ်နေတဲ့ကျွန်တော်တို့ဒီမီဇိုရန်ပြည်နယ်အစိုးရတို့ဘာလို့ဆိုရင်ဒါမြန်မာဘက်ကစစ်ရှောင်းတွေကိုအဲသူတို့ကောက်ွယ်ပေးထားတယ်တော့လက်ခံပေးထားတယ်ဆိုတာတွေရှိတယ်ဆိုတော့အဲပြီးတဲ့အခါကျတော့အိန္ဒိယနဲ့မြန်မာဆိုတာလည်းဟိုးလွတ်လပ်ရေးကြိုးပမ်းစဉ်ကာလကလေးကမြို့သားကောင်းဆောင်အချင်းချင်းလဲရဲဘော်ရဲဘက်နှိကက်တဲ့ဆက်ဆံရေးရှိခဲ့တဲ့အခါကျတော့ဒါတွေကိုထောက်ထားပြီးတော့တော့ဒေလီအစိုးရအနေနဲ့မြန်မာပြည်သူတွေရဲ့ခံစားချက်တွေကိုဟိုလက်လျူမရှုဖို့တော့ကျွန်တော်တိုက်တွန်းချင်ပါတယ်ဗျာ
အိန္ဒိယကုမ္ပဏီကမတ်လ25ရက်မြန်မာကိုတင်ပို့ခဲ့တဲ့ Fuse 447 စနက်တန်တွေဟာတတိယကြိမ်မြောက်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကပြောထားပါတယ်။ဒီစနက်တန်တွေကိုမူလထုတ်တဲ့ဆွီဒင်ကုမ္ပဏီဘက်ကတော့မြန်မာကုမ္ပဏီနဲ့ဆက်ဆံရေးမရှိဘူးလို့ညှင်းဆိုထားပြီးအိန္ဒိယကုမ္ပဏီရဲ့ကိုမေးမြန်းစုံစမ်းသွားမယ်လို့တုံ့ပြန်ထားပါတယ်။အိန္ဒိယကုမ္ပဏီကိုတစုံတရာအရေးယူတုံ့ပြန်မှုလိုမလိုဆိုတာကိုလည်းဆုံးဖြတ်သွားမယ်လို့ဆွီဒင်ကုမ္ပဏီက Justice for Myanmar ကိုဖြေကြားခဲ့တယ်လို့ပြောပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးအိန္ဒိယအစိုးရအနေနဲ့မြန်မာစစ်တပ်ရဲ့ယာစွေးမှုတွေမှာကြံရပါပတ်သက်မှုကိုမဖြစ်မနေအဆုံးတတ်ရလိမ့်မယ်လို့ Justice for Myanmar ကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားခဲ့ပါတယ်